Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ6ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်မှာဟက်ဇလာလူမျိုး17ယောက်ကိုတာလီဘန်နေဥပဒေမဲ့တပ်ဖြတ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲလိုက်တဲ့သတင်းဆင်ဟာတိုက်ပြီးနောက်ပိုင်းမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေကြမ်းတစ်ရပ်ကို American Congress တို့မှတင်သွင်းလိုက်တဲ့သတင်းဆက်ရသတင်းတွေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွာမိုးကြော်နေသူပြောပြပေးသွားမှာပ
ါကောင်းပါပြီရှင် Facebook ရဲ့ကျင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုဖော်ထုတ်ခဲ့သူ Facebook ထုတ်လုပ်ရေးမန်နေဂျာဟောင်းကအင်္ဂါနေ့ကပြုလုပ်တဲ့ American အထက်လွှတ်တော်ကြားနာပွဲမှာ Facebook ကြောင့်အမုန်းစကားပွားများမှုတွေကြောက်ခမန်းလေးလေးဖြစ်ပေါ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ကြောင်းအခုလိုပြောသွားပါတယ
် What we saw in Myanmar and are now seeing in Ethiopia are only the opening chapters
စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဂျပန်ဝန်ကြီးချုပ်သိရဲ့မြန်မာဆိုင်ရာမူဝါဒပြောင်းလဲနိုင်သလားစတာရီနဲ့အတူအင်္ဂါညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့နိုင်ငံတကာသတင်းဟွာတွေကိုဝေဝေးဆဆတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တပ်ဖွဲ့ဝင်တွေရဲ့ဥပဒေမဲ့တပ်ဖြတ်မှုကြောင့်ဩဂုတ်လ30ရက်နေ့ကဟက်ဇ်ဘာလူမျိုး73ယောက်တည်ဆုံရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲလိုက်ပါတယ်။အသက်ခံရသူတွေထဲမှာတာလီဘန်တွေဖြုတ်ချခဲ့တဲ့အာဖဂန်အစိုးရတပ်ဖွဲ့ကလက်နက်ချခဲ့ကြတဲ့သူ17ယောက်နဲ့အရသား2ယောက်ပြင်အသက်18နှစ်အရွယ်မင်းကလေးတူပါဝင်တဲ့အကြောင်းလဲအင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခန်းစာသစ်မှာဖော်ပြထားတာပါ။နိုင်ငံလေပိုင်းဒေကွန်တီပြင်းနဲ့ကီရီယာခေင္ကခေါဝူကြီးရွာမှာဥပဒေမဲ့တပ်ဖြတ်မှုဖြစ်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်လို့ဓာတ်ပုံဗီဒီယိုမှတ်တမ်းတွေနဲ့ NSD အဖွဲ့ကအတည်ပြုခဲ့ပြီးဒီလိုရက်ဆက်ချင်းချုပ်တဲ့လက်တုံ့ပြန်မှုတွေကိုတာလီဘန်တွေရက်တန်းကရက်ဖို့လည်းတောင်းဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံကိုတချိန်ကအုပ်စိုးခဲ့စဉ်မှာနာမည်ဆိုးထွက်ခဲ့မှုတွေလို့ရက်မျိုးတွေကိုတာလီဘန်တွေအခုခါပြန်လည်ကျင့်သုံးနေတာကိုပြတ်သားတဲ့အထောက်အထားဖြစ်နေလေ MNST ဖွဲ့ရဲ့တွင်ရမှုချုပ်ကအစိုးရခန်းစာထဲမှာပြောဆိုထားပါတယ် MNST ဖွဲ့ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့တာလီဘန်တွေကို VOA ကဆက်သွယ်ခဲ့ပေမဲ့တကယ်လို့တုံ့ပြန်တာမျိုးတော့မရှိသေးပါဘူ
း Facebook နဲ့ပတ်သက်ပြီး American အထက်လွှတ်တော်မှာအင်္ဂါနေ့ကကြားနာမှုတွေပြုလုပ်ခဲ့ပြီးလူမှုဆက်သွယ်ရေးစာမျက်နှာနဲ့ပတ်သက်လို့ပုံမထိရောက်တဲ့စည်းကမ်းကြမ်းမတ်မှုတွေလုပ်တော့မှာဖြစ်ကြောင်းလွှတ်တော်အမတ်တွေကကြေညာပြောဆိုခဲ့ပါတယ်ဒါအပြင်လွှတ်တော်အမတ်တချို့က Facebook ကို Facebook ကိုအပြင်းထန်ဝေဖန်ပြောဆိုခဲ့ပါတယ် Facebook မှာ manager အဖြစ်နှစ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ Francis Hogan ကအင်္ဂါနေ့မှာအထက်လွှတ်တော်ရဲ့စားသုံးသူကော်မတီမှာ Facebook ကြောင့်ထိခိုက်နစ်နာမှုတွေရှိကြောင်းထွက်ဆိုခဲ့ပါတယ
် But I'm here today because I believe Facebook's products harm children, stoke division and weaken our democracy.
ဒီနေ့ဒီနေရာမှာလာရောက်ထွက်ဆိုရခြင်းဟာ Facebook ကြောင့်ကလေးတွေကိုထိခိုက်နစ်နာမှုရှိနေပြီးလူ့အဖွဲ့အစည်းအတွင်းကွဲပြားမှုတွေကို Facebook ဟာမီးထိုးပေးနေပါတယ်။ဒါအပြင်ဒီမိုကရေစီကိုလည်းပုံမအားနည်းသွားစေပါတယ်။ဒါကြောင့်သူကလာရောက်တက်တဲ့ကံထွက်ဆိုရတာဖြစ်တဲ့ကြောင်း Miss Hogan ကပြောဆိုခဲ့တာပါ။ကုမ္ပဏီရဲ့အကျိုးအမြတ်ကိုဦးစားပေးပြီး Facebook နဲ့ Instagram အပါအဝင် online စာမျက်နှာတွေမှာအကြောင်းအရာတွေကိုထိမ့်ချုပ်လုပ်ကင်ခဲ့တာနဲ့ပတ်သက်လို့ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg မှတာဝန်ရှိတယ်လို့ Miss Hogan ကပြောဆိုပါတယ်။ဒီမိုကရက်အထက်လွှတ်တော် Matt RichardBloomin ဆက်ကတော့ Facebook ကြောင့်ကလေးတွေရဲ့ကိုကျိုးစီးပွားပျက်စီးရတာတွေကိုကိုကိုတံပိုးထားမှုပျက်စီးသွားတာတွေဟာမျိုးဆက်တစ်ခုအထိခံစားရမှာဖြစ်ပြီးကလေးတွေကအဓိကတားကောင်တွေဖြစ်ခဲ့ရတယ်လို့ပြောဆိုပါတယ်။ဒါအပြင် Republican အထက်လွှတ်တော်မှ Marsha Blackburn ကလည်း Facebook ကကလေးတွေရဲ့လုံခြုံမှုတိုးတက်ကောင်းမွန်လာအောင်လုပ်ဖို့စိတ်ဝင်စားလို့ပြောဆိုခဲ့ပါတယ်။ Facebook ကတော့ Francis Hogan ဟာ Facebook ရဲ့မူဝါဒဆုံးဖြတ်ပိုင်ခွင့်ရှိတဲ့အစည်းအဝေးတွေကိုတခါမှမတက်ခဲ့ဘူးလို့ပြောဆိုထားပြီး Facebook နဲ့ပတ်သက်ပြီးသူမပုံဖော်ပြောဆိုတဲ့အကြောင်းအရာတော်တော်များများနဲ့ဆွဆွဲချက်တွေကိုသဘောမတူဘူးလို့ပြောဆိုထားပါတယ်
။ဆက်ရနာသိပြီနောက်ပိုင်းနိုင်ငံရေးချက်တွေပြီးပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေချင်းတစ်ရပ်ကို American Outlook တော်မှာတင်သွင်းလိုက်ပါတယ်။ဘာမှ Unified Through Rigorous Military Accountability Act of 2021 လို့အမည်ပေးထားပြီးအလွတ်တော်နိုင်ငံရေးကော်မတီကအင်္ဂါနေ့မှာတင်သွင်းတဲ့ဥပဒေကြမ်းထဲမှာတော့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီသာမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာနှစ်နှစ်ချီနိုင်ငံရေးပြုရင်ပြောင်းလဲမှုတွေနဲ့အတူအတိမ်းဆောင်မခံတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုသွေးဖီပြီးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တာလားနဲ့ချီရှိလာနေချိန်မှာအကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖန်တာသူတွေကိုပြန်လွတ်ဖို့နဲ့တက်ဆိုင်သူတွေနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုတွေလွတ်ဖို့အမေရိကန်နဲ့နိုင်ငံတကာတိုင်ဝမ်ကတိုက်တွန်းနေပေမဲ့စစ်တပ်ကငြင်းပယ်နေတယ်လို့လည်းဥပဒေကိုပူးထွေးဆိုပြခဲ့တဲ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားလှယ် Gregory Mix ကထုတ်ပြန်ချက်မှာပြောဆိုထားတာပါ2021ခုနှစ်မြန်မာနိုင်ငံဆိုင်ရာဥပဒေကြမ်းမှာဆက်နာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှုတူတာဝန်ပေးဖို့ကုလသမဂ္ဂကထိရောက်တဲ့ရေးယူမှုတွေလှုပ်လာအောင်အမေရိကန်ကဖိအားပေးဖို့တွေကိုလည်းထည့်သွင်းထားပါတယ်။လူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့အမေရိကန်လွှတ်တော်မှာဥပဒေကိုတင်သွင်းဥပဒေချမ်းကိုတင်သွင်းလိုက်တဲ့အပေါ်ကြိုးဆိုလိုက်ပြီးစစ်တပ်ကထိန်းချုပ်ထားပြီးနှစ်စဉ်ဒေါ်လာသန်း1000ကျော်ဝင်ငွေရနေတဲ့ဒဏ်ငွေလုပ်ငန်းကိုပါပြစ်မှတ်ထားတန်ခတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာဥပဒေကိုအမေရိကန်လွှတ်တော်ကအမြဲဆုံးအတည်ပြုဖို့လည်းတိုက်တွန်းထားပါတယ်။
ဘင်္ဂလားဒေ့ချ်မြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာမှုငွေစည်းဝါးနဲ့လက်နက်မောင်းခိုးတင်သွင်းမှုတွေကိုရပ်တန့်အောင်တားဆီးရမှာဖြစ်ပြီးလူအပ်ပါကပြစ်ခတ်နှိမ်နှင်းမှာဖြစ်ကြောင်းဘင်္ဂလားဒေ့ချ်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အရင်တုန်းကမြန်မာနယ်စပ်မှာပြစ်မိတ်ပေးမထားပေမဲ့အခုအခါလက်နက်မွေးစည်းဝါးနဲ့လူကုန်ကူးမှုတွေကိုတားဆီးဖို့ပြစ်မိတ်ပေးမှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကသူ့ရဲ့ရွေးကောက်ပွဲနေမြေဖြစ်တဲ့ Safe Health မှာသတင်းတောက်တွေကိုပြောကြားစဉ်ထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ချ်အစိုးရကရွှေကြားတွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့လုပ်နေပေမဲ့ဒုက္ခသည်များဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လုံလုံလောက်လောက်ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းပြောဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတွေမရှိတော့တာ၄နှစ်ရှိပြီဖြစ်ပေမဲ့ဒုက္ခသည်ဆိုင်ရာကူညီရေးအဖွဲ့တွေအနေနဲ့ဒုက္ခသည်တွေကိုပြန်ပို့ဖို့မတိုက်တွန်းကြဘူးလို့လည်းသူကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပန်းကမြန်မာနိုင်ငံကိုပြန်ကွင်းရရမယ်လို့ပြောဆိုခဲ့တဲ့ရွန်ဂျာခေါင်းဆောင်မိုဟစ်ဦးလာဟာအသက်ခံခဲ့ရကြောင်းဒါဟာအလွန်ဝမ်းနည်းစရာကောင်းကြောင်းဘင်္ဂလားဒေ့ချ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်တတ်တဲ့သူတွေကိုဖော်ထုတ်ရေးယူမယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတန်တရားရှိသူ၅ဦးကိုဘင်္ဂလားဒေ့ချ်အာဏာပိုင်တွေကဖမ်းဆီးထားပါတယ်
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 MHz တိုင်းဒိုမီတာ40 kHz 9413 MHz တိုင်းဒိုမီတာ51 kHz 9895နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပြည်ထောင်နိုင်ငံပါရီမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပါတယ်။အမေရိကန်၊ဗြိတိန်၊ဩစတြေးလျသုံးနိုင်ငံလူညွေးဆိုင်ရာပူးပေါင်းဆောင်ရွက်သဘောတူညီချက်ကြောင့်ပြည်ထောင်နိုင်ငံနဲ့ဆက်ဆံရေးအဖို့ထစ်ဖြစ်နေရတာတွေကိုအခုခီးစဉ်မှာဆွေးနွေးနိုင်မှုမျှော်လင့်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြည်ထောင်နိုင်ငံခြားရေးဝန်ကြီးရောင်ရီလက်ထရီရဲ့နဲ့တွေ့ဆုံရင်းသတင်းတောက်တွေကိုပြောခဲ့တာပါ။ဝန်ကြီးဘလင်ကင်ရဲ့ခီးစဉ်မှာတရားဝင်ထုတ်ပြန်ထားတာမရှိဘဲပြည်ထောင်စုနဲ့အင်္ဂါနေ့ကမိနစ်40လောက်ကြာတွေ့ဆုံရမှာတော့နှစ်နိုင်ငံကြားပူးတွဲစီမံကိန်းတွေကိုဆွေးနွေးခဲ့ကြပြီးဒီလနောက်ပိုင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်စုတို့တွေ့ဆုံရမှာတရားဝင်ကြီးညာနိုင်နိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲအမေရိကန်ဆိုရတောင်းရှိသူတယောက်ကသတင်းတောက်တွေကိုပြောပါရယ်စီဝိုင်းပူးပေါင်းဆောင်ရွက်မှုနဲ့ပူးပေါင်းဆောင်ရည်ဆိုင်ရာဖွဲ့ OECD ဝင်ဖွံ့ဖြိုးရေးဆောင်ရည်ဆိုင်ရာ OECD ဝင်ကြီးစီစည်းဝဲမှာတဘာဖြစ်ဖြစ်ပါဝင်တက်ရောက်ရမှာတော့ရာသီဥတုဖောက်ပြန်မှုပြဿနာမငြိမ်းချမ်းမှုနဲ့ကမ္ဘာဝန်းဒီမိုကရေစီစနစ်ပေါ်ချိန်ချမှုတွေနဲ့ပတ်သက်ပြီးဝင်ကြီးပလင်ကင်ကထည့်သွင်းပြောဆိုသွားပါတယ
်။နှစ်နှစ်နီးပါးလောက်နိုင်ငံတကာအတိုင်းဝိုင်းကနေအထူးကြံနေခဲ့ပြီးကိုဗစ်ရောဂါကြောင့်အခြေအနေပိုဆိုးခဲ့ရတဲ့မြောက်ကိုရီးယားဟာပြန်လည်ဆွေးနွေးစကားပြောမဲ့အရေးအယောင်တွေပေါ်ပြလာနေပါတယ်ဒီတစ်ပတ်အတွင်းမှာပဲမြောက်ကိုရီးယားဟာတောင်ကိုရီးယားနဲ့အထူးဆက်သွယ်လမ်းကြောင်းကိုပြန်လည်ဆက်တင်လိုက်ပြီးနှစ်နိုင်ငံကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးထိပ်သီးအစည်းအဝေးအပါအဝင်ဆွေးနွေးပွဲကိုပြန်လည်ဆက်တင်မဲ့လေးလက္ခဏာတွေပေါ်ပြနေပါတယ်အထူးဆက်သွယ်လမ်းကြောင်းပြန်လည်ဆက်တင်လိုက်တာဟာမြောက်ကိုရီးယားအနေနဲ့နေဆက်ဖြတ်ကျော်ဆက်သွယ်ရေးကိုကာလတစ်ခုထိတိုးချဲ့လိုက်မယ်လို့ယုံကြည်ရကြောင်း တောင်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောဆိုပါတယ်။ဒါအပြင်တောင်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့စီးရေးပူးတွဲလေ့ကျင့်တာမျိုးကိုအပြည့်အစုံတတ်လိုက်ဖို့မြောက်ကိုရီးယားဘက်ကလိုလားပါတယ်။အမေရိကန်အစိုးရဘက်ကတော့ကြိုတင်တတ်မှတ်ချက်တွေမရှိတဲ့တွဲဆောင်ဆွေးနွေးမှုမျိုးပြန်လည်စတင်တာမျိုးအတွက်ပြောဆိုထားပါတယ်
။အမေရိကန်အမျိုးသားလူညွန်ရေးအကြံပေး Jake Sullivan ဟာတရုတ်နိုင်ငံကစီးမြင်တတ်တမန်နဲ့ဒီသတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံမှာတွဲဆောင်မဲ့အကြောင်းသမ္မတအင်ဗျူရောကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံကြီးကုန်သွယ်ရေးထိုင်ဝမ်ရေးအပါအဝင်အငင်းပွားစရာကိစ္စတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်အမျိုးသားလူညွန်ရေးရရှိတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဖြူဖော်ဝင်ရန်ကျေးချီကိုဗော်ဒူးနေဇူရစ်မြို့မှာတွဲဆောင်ကြမှာပါ။နိုင်ငံကြီးအဆက်အသွယ်တိုးတက်အောင်လုပ်ဖို့အစိုးရမှကတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ရည်ရွယ်ချက်နဲ့တွဲဆောင်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားပြည်ဆိုင်မှုတွေကိုတာဝန်တည်းတည်းစီမံခန့်ခွဲနိုင်မှုရည်ရွယ်ထားပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီရှင်းဖင်တို့စက်တင်ဘာလ9ရက်နေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတဲ့ကိစ္စတွေကိုနောက်ဆက်တွဲဆွေးနွေးမှာဖြစ်ကြောင်းလည်းအင်ဗျူရောကကြေညာချက်ထုတ်ပြန်ပြောဆိုထားတာပ
ါ။ပြည်သက်ကက်သလစ်ဖုန်းတော်ကြီးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးပေါင်း2သိန်းကျော်ကိုလိမ်မှုဆိုင်ရာမတော်မတရားပြုလုပ်ခဲ့ကြောင်းလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုကစုံစမ်းဖော်ထုတ်ရရှိတဲ့အကြောင်းကိုအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။အခုလိုအစုလိုက်ပြုံလိုက်လိမ်မှုဆိုင်ရာမတရားမှုကြီးကိုကက်သလစ်ကျောင်းတော်တွေအနေနဲ့ရာစုနှစ်ပေါင်းများစွာဖုံးကွယ်ထားခဲ့တယ်လို့ဖော်ပြထားပါတယ်။နှစ်နှစ်ခွဲကျော်စုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ပြည်သက်ကက်သလစ်ဖုံးတော်ကြီးတွေအနေနဲ့1950ခုနှစ်ကစတင်ပြီးအသက်မပြည့်သေးတဲ့ကလေးပေါင်း2,600ကျော်ကိုလိမ်မှုဆိုင်ရာမတော်မတရားပြုလုပ်ခဲ့ကြောင်းဖော်ပြထားပါတယ
်။ကောင်းလေးဦးနဲ့ကိုစောင်မှုကြပါရှင်ဗုဒ္ဓဘုရားနေနဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ဂျပန်ဝန်ကြီးချုပ်တည်ရဲ့မြန်မာဆိုင်ရာမူဝါဒပြောင်းလဲနိုင်သလားဆိုတာကိုတင်ပြဖို့ရှိပါတယ်အခုတော့အမေရိကန်အထက်လွှတ်တော်မှအင်္ဂါနေ့ကပြုလုပ်တဲ့ Facebook Manager ဟောင်း Francis Hawking ရဲ့ကြားနာပွဲအကြောင်းကိုကြည့်ကြရအောင်ပါရှင် FacebookWhistleblower လို့ခေါ်တဲ့ဒီအလုပ်ဌာနအတွင်းချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုအများပြည်သူသိအောင်ထုတ်ဖော်ပြောဆိုသူထုတ်လုပ်ရေးမန်နေဂျာဟောင်း Francis Hawking ရဲ့အင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာမြန်မာနဲ့ Ethiopia လိုနိုင်ငံတွေမှာနိုင်ငံရေးအရာအမုန်းစကားတွေအလွန်အမင်းပြန့်နှံ့အောင်ပြီးလူမှုအဖွဲ့အစည်းတွေအပေါ်မှာအကြီးအကျယ်လွှမ်းမိုးခဲ့တာနဲ့ပတ်သက်လို့အခုလိုဥပမာပေးထွက်ဆိုသွားပါတယ
် What we saw in Myanmar and are now seeing in Ethiopia are only the opening chapters of a story so terrifying.No one wants to read.
မြန်မာနိုင်ငံမှာကျမတို့မြင်တွေ့ခဲ့ရတာအခုအီသီယိုးပီးယားနိုင်ငံမှာလည်းမြင်နေရတဲ့အရာတွေဟာကြောက်စရာကောင်းလို့နဲ့ဇလန်းတပုတ်ရဲ့အစာပိုင်းအခန်းတွေပဲရှိပါသေးတယ်။ဘသူမှဒီဇလန်းအဆုံးသတ်မှာကိုမမြင်ချင်ကြပါဘူး။ Facebook ကုမ္ပဏီကစီးမြင်စည်းကမ်းတွေကိုလှည့်ကွက်အနေနဲ့ကစားနေတာတွေအခုချိန်ထိထိခိုက်မျက်နှာမှုများစွာဖြစ်ပေါ်စေတာတွေကိုလွတ်တော်အနေနဲ့ပြောင်းလဲနိုင်ပါတယ်လို့ပြောသားတာပါ။Facebook ရဲ့ချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေစိုးချိုးတက်ရောက်မှုတွေကိုဖော်ထုတ်ရမှာသူ့အနေနဲ့အန်ဒီယယ်ရှိပေမဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်ဆိုတဲ့ယုံကြည်ချက်နဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်း Francis Hawking ကကြားနာပွဲမှာအခုလိုပြောသားပါတယ
် We now know the truth about Facebook's destructive impact.I really appreciate the seriousness.
Facebook ရဲ့အထက်သဘောတက်ရောက်မှုနဲ့ပတ်သက်လို့အမှန်တရားကိုကျမတို့အခုသိကြရပါပြီ။လွှတ်တော်အမတ်တွေSecurity နဲ့ Exchange Commission ကအဖွဲ့ဝင်တွေဒီကိစ္စတွေအပေါ်အလေးနဲ့ထားချိကပ်ကင်တွယ်မှုအတွက်ကျမတကယ်ပဲကျေးဇူးတင်ပါတယ်။ဒါကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်လို့ကျမယုံကြည်တဲ့အတွက်ပုံကိုရေးအရာ NDA ကြီးကြီးမားမားနဲ့ရင်ဆိုင်ရပါမယ်။ကျမရှေ့ဆက်ဆောင်ရွက်ခဲ့တာပါလို့ပြောသားတာပါ။အခုလို Francis Hawking ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်လို့မြမလူခွင့်ရေးလှုပ်ရှားမှုမှာထင်ရှားသူလည်းဖြစ်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ကိုတည်ထောင်သူလည်းဖြစ်တဲ့မတ်ဝေဝေနူးကအခုလိုပြောပါတယ်။
Miss Hogan ရဲ့ဒီရှင်းပြချက်ဒီမှာ Facebook ရဲ့ဒီလူဖွဲ့စည်းပေါ်မှာအစိုးရတက်ရောက်မှုကိုသူရှင်းပြတဲ့အခါမှာဒီအမုန်းတရားထင်ချီမှုတွေလည်းပါတယ်လို့တခြားသောဥပမာလူငယ်တွေမျိုးသမီးတွေကလေးငယ်တွေပေါ်မှာတက်ရောက်မှုတွေနဲ့တခြား mental health ဆိုင်ရာအစိုးရတက်ရောက်မှုတွေအစုံနဲ့ရှင်းပြသွားခဲ့ရပေါ့နော်ဒီနေရာမှာကျွန်တော်တို့ဟိုတတိထားမိရဲ့အချက်ကဒီအထူးသဖြင့်ဒီပြိပခဖြစ်နေတဲ့ data တွေမှာ solution ဖြစ်ရှင်းနိုင်တဲ့အပေါ်လစ်စီမရှိခဲ့ဘူးအခုချိန်ကြီးလည်းတိတိကျကျမရှိသေးဘူးဆိုတော့ဟာကိုသူပြောသွားတာပေါ့
မဝဝင်းနုကိုရိုင်းဒီအရင်ကမြန်မာနိုင်ငံထဲမှာအမုန်းတရားမပြန့်ပွားဖို့လူငယ်လှုပ်ရှားမှုတွေကိုဥဆောင်ခဲ့တာဆိုတော့ Francis Hawking ပြောသွားတဲ့အထက်မှာဂ ီမြန်မာနိုင်ငံမှာအမိုးစကားပွားများမှုတွေကြောက်ခမန်းလိလိဖြစ်ခဲ့တယ်ဆိုတဲ့အကြောင်းရင်းနဲ့မှ Facebook အနေနဲ့တာဝန်ရှိနေတယ်ဆိုတဲ့ကိစ္စမှာဘယ်လောက်ထိ Facebook ကလွှမ်းမိုးခဲ့လဲရှင်
လူတွေအပေါ်မှာလွှမ်းမိုးမှုတွေဘယ်လောက်ထိရှိခဲ့လဲလို့ကျွန်တော်တို့ပြောမှဆိုလို့ရှိရင်အခုချိန်ထိလည်းမြန်မာပြည်သူနိုင်ငံမျိုးဟာဆိုလို့ရှိရင်ပြည်သူအများစုဟာ Facebook ကိုသတင်းမီဒီယာonly သတင်းမီဒီယာပေါ့နော်ဒီတခုတည်းသောသတင်းမီဒီယာအနေနဲ့သူကခန့်ပြီးတော့သုံးစွဲတာဟိုဒါကို social media ဖြစ်တဲ့လူတွေဟာသူတို့ရဲ့ဒီ social life တွေကို social အကြောင်းတွေကိုသိနေရနေဖြစ်တယ်ဆိုတဲ့ဟာကိုမသိကြဘဲနဲ့ဒါသတင်းမီဒီယာတခုလို့ထင်မှတ်မှားပြီးတော့ Facebook ထဲမှာလူတွေတင်လာတဲ့ဟာဖန်တမျှကိုယုံကြည်ပြီးတော့Facebook ကိုကနဆနပြောသလိုသတင်းမီဒီယာတခုအနေနဲ့ယုံကြည်ခဲ့တဲ့အခါကျတော့ Facebook မှာတက်လာခဲ့တဲ့အရာတွေအားလုံးကိုလူတွေကအများပြည်သူကယုံကြည်ပြီးတော့အမုန်းတရားပြန့်ဝေမှုတွေဟာအရန်ကိုထိထိရောက်ရောက်နဲ့ဒီစစ်အာဏာရှင်စစ်အုပ်စုတွေကနေပြီးတော့လုံနိုင်ခဲ့တာဖြစ်တဲ့ပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဟာကျွန်တော်တို့တန်းစီမှာဆိုလို့ရှိရင်အမုန်းတရားတွေအရန်များအပေါင်းညားသွားပြီးတော့ဒီလိုမျိုးလူမျိုးရုံးတစ်ချက်မှုတွေဖြစ်လာခဲ့တဲ့အချိန်မှာဖြစ်လာနေခဲ့တဲ့အချိန်မှာတော့ဘာပေါ့နော်အများပြည်သူရဲ့ထောက်ခံမှုကိုရနေခဲ့တာဖြစ်တယ်ပေါ့ဆိုတော့ဒါဟာအမတန်မှတိုင်းပြည်အတွက်မျက်နှာရဲ့ကျွန်တော်တို့လူ့ဖွဲ့စည်းအတွက်မျက်နှာရဲ့လုပ်ရဖြစ်တယ်ပေါ့
ICJ နိုင်ငံတကာတရားရုံးမှာမြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့စွဲချက်နဲ့ပတ်သက်လို့ Facebook အနေနဲ့အချက်လက်တွေထုတ်ပေးဖို့ American တရားရုံးတရုံးကလည်းတီးခဲ့တဲ့သတင်းပတ်တွေအတွင်အမိန့်ချမှတ်ထားပါတယ်။အင်္ဂါနေ့က American ထက်လွတ်တော်မှာ Facebook ရဲ့ကျင်းဝတ်နဲ့မညီတဲ့လုပ်ရက်တွေကိုထွက်ဆိုခဲ့တဲ့ Facebook Manager ဟောင်း Francis Hogan ကတော့သူ့အလုပ်ရှင်ဟောင်းကုမ္ပဏီပြုလုပ်ခဲ့တဲ့ပြဿနာစိုးကျိုးတွေကိုဖြေရှင်းဖို့ဥပဒေကိုလက်တလုံးချကစားနေတာတွေကိုရပ်တန့်ဖို့လွှတ်တော်အမတ်တွေအနေနဲ့မဖြစ်မနေဂျားဝင်ဆောင်ရွက်ရေးတိုက်တွန်းပြောကြားခဲ့ပါတယ်ရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဒေါန်ဆန်းစုကြည်တို့ဒီသူတို့အမှုတွေနဲ့ပတ်သက်လို့စွဲချက်တွေပေါ်မှာသူတို့ကိုယ်တိုင်တက်တွေထွက်ဆိုမဲ့အကြောင်းကြည့်ကြရအောင်ပါ။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုအမှုတွဲတစ်ခုတည်းဆွဲချက်တင်ထားတဲ့ရာဇသက်ကြီးပုံမှ905ခခွေအတွက်သူတို့ကိုယ်တိုင်တက်တည်ထွက်ဆိုကြမှာဖြစ်တယ်လို့တက်တည်ထွက်ဆိုကြမှာဖြစ်ပါတယ်။မနေ့ကဒီတရားရုံးမှာကြားနာစစ်ဆေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြမှာပါရှင်။ဒေါက်ဆန်းစုကြည်ရဲ့အမှုတွေထဲကဆွဲချက်တင်ထားတဲ့အများပြည်သူတင်းနေအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါဝေးအမှုနဲ့တဘောဝပီးရန်ရဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25ရိုးနဲ့ဆွဲထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့စစ်ဆေးကြားနာတာပါ905ခါဝေးအမှုအတွက်စွပ်စွဲခံရသူတွေဘက်ကတက်တဲ့အဖြစ်တခြားသူတွေကိုမခေါ်ဘဲသူတို့ကိုယ်တိုင်တက်တဲ့ထွက်ဆိုကြမယ်လို့သမရဦးဝင်းမြင့်နိုင်ငံတော်တိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကတရားရုံးတော်ကိုရောက်ခဲ့ကြတာပါ။ဒါကြောင့်နောက်တစ်ခေါက်ရုံးချင်းဖြစ်တဲ့အောက်တိုဘာလ12ရက်နေ့ကစပြီးသူတို့ကိုတလက်စီစစ်ဆေးသွားမှာဖြစ်တယ်လို့ရှေ့နေဦးခမောင်စောက VOA ကိုပြောပါရစေ
။ဟိုစစ်ဆေးက3ရက်စလုံးရဲ့ကိုမြေပြအတိုင်းအဲဒီစောစားပြီးတုံးရောက်ကိုပဲကျွန်တော်တို့ဟာအစ်ကိုအစ်မစက်ခံနေတော့ဗျာ
ကိုတိုင်းတက်တည်ထွက်ဆိုကြမှာကိုတရားရုံးကလည်းလက်ခံတဲ့အတွက်သမရဦးဝင်းမြင့်ကလာမယ့်အောက်တိုဘာလ12ရက်ဒေါက်တာဆန်းစုကြည်ကတော့အောက်တိုဘာ26ရက်နေ့ဒေါက်တာမျိုးအောင်ကနိုဝင်ဘာ2ရက်နေ့တွေမှာအသီးသီးထွက်ဆိုကြဖို့တရားရုံးကသတ်မှတ်ပေးခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလ9ရက်နဲ့ဖေဖော်ဝါရီလ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကစစ်အာဏာသိမ်းတာကိုကန့်ကွက်တဲ့သဘောထားအမြင်ထုတ်ပြန်ခဲ့တာဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်နေဆိုပြီးသမရနိုင်ငံတော်တိုင်ပင်ခံနဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတို့ကိုရာဇသက်ကြီးဥပဒေပုံမှ905ခါခွေနဲ့စစ်ကောင်စီကတရားစွဲထားတာဖြစ်ပါတယ်။အဲ့ဒီမှုကိုတည်ထောင်တရားရုံးမှာဆွဲချက်တင်ခဲ့တာကြောင့်ဆက်လက်ကြားနာစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီနေ့အောက်တိုဘာလ5ရက်နေ့ရုံးချိန်မှာစစ်ဆေးခဲ့တဲ့နောက်တမှုကတော့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေပုံမှား25အမှုဖြစ်ပါတယ်။ဒီအမှုကိုလည်းစွဲချက်တင်တဲ့မတင်ကိုလာမယ့်ရုံးချိန်ကျရင်တရားရုံးကဆုံးဖြတ်မယ်လို့ဦးခမောင်စောကပြောပါတယ်
။အဲဒေါက်တာဒန်းကြီးရဲ့တဘာဝ25လား။အဲ့တော့အဲ့ဒီအရာကသူကတေလိုရတက်ပြီးစရဦးမြင့်နိုင်ချိန်မှာလည်းသူ့ကိုစက်ဖို့အတွက်ဖားချိန်တာ6ချိန်ရှိပြီးသူမလာတာနော်။ကြောက်မကြဘူးမလာဘူးရတော့ပြည်အမလို့အခုမရရပေးပြီးပါဟောရဒီလျှောက်ပါလေကျွန်တော်တို့ကအဲ့ဒီခါကျတော့တရားကြည့်ကြရတော့ဘယ်လိုဆုံးပြတ်ကြလဲဆိုဒီတဲ့တွေကိုမရှိတော့ဘူး
ဒီနေ့စစ်ဆေးတဲ့အမှုနှစ်ခုလုံးအတွက်ရုံကျင်းကတော့အောက်တိုဘာလ12ရက်နေ့ဖြစ်ပါတယ်။တွန်းဆန်းစစ်ကြီးကိုရန်ကုန်တိုင်းဗဟန်မြို့နယ်ထဲမှာတရားစွဲထားတဲ့အာဂတိလိုက်စာမှုနဲ့ပတ်သက်လို့ နေပြီးတော့တည်တံ့တရားရုံးမှာရွှေစစ်ဆေးဖို့ဘိုးတရားလွှတ်တော်ချုပ်ကဒီကနေ့ပဲအမိန့်ချလိုက်တယ်လို့ရှင်းနေဥက္ကမောင်စောကဗီဒီယိုကိုပြောပါတယ်။နေပြီးတော့မှစတင်စစ်ဆေးနေတဲ့အာဂတိလိုက်စာမှုလေးမှုကိုတော့အောက်တိုဘာလ10ရက်တောက်ကြနေကြရင်နေပြီးတော့တည်တံ့တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။ လုံးလုံးဆက်စုစုပါအမှုစက်တခုနဲ့တရားစွဲဆိုခံထားတဲ့ဒေါ်ဆန်းစုကြည်ဟာအမှုဆက်ကူအတွက်သတင်းပတ်တိုင်းနေပြီးတော့တည်တံ့တရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေကိုလုပ်နေတာပါ။ပေါ်ထူးလေးကလွဲလို့နေတိုင်းတရားရုံးကိုလာနေရတာသူ့ကျမ်းမာရေးအတွက်ထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချစစ်ပေးဖို့ဒေါ်ဆန်းစုကြည်ကမနေ့ကတော့ဒီကနေ့မှာပါတရားရုံးကိုသူ့ကိုယ်တိုင်ထပ်ပ မှတ်ခံရနိုင်မဲ့ဥပဒေတွေနဲ့တရားစွဲဆိုထားတာပါနောက်ထပ်အာဂရီလိုက်စားမှုသုံးမှုအတွက်အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေတာကြောင့်အာဂရီအမှုသုံးမှုထက်တိုးနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ရှင
်မခင်ဖြူထွေးပါရှင်ဂျပန်နိုင်ငံမှာဝင်ကြီးချုပ်တက်တက်လာပြီမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒအပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ဘူးလို့ဂျပန်နိုင်ငံကမြန်မာရေးလေးလာတုံ့တက်သူတွေကပြောပါတယ်ဂျပန်အနေနဲ့မြန်မာနိုင်ငံပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်တာမျိုးလုပ်မယ်လို့မမြင်ရပါပဲအမေရိကန်လိုအနောက်နိုင်ငံတွေရဲ့မူဝါဒတွေပေါ်လိုက်ပြီးတော့ဆက်ဆံသွားမယ်လို့လည်းတုံ့တက်ကြပါတယ်ဂျပန်ဝင်ကြီးချုပ်တက်ရဲ့မြန်မာပေါ်ထားမဲ့မူဝါဒဘယ်လိုရှိနိုင်မလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
ဂျပန်အနာယအစိုးရ Liberal Democratic Party LDP ရဲ့ဝန်ကြီးချုပ်အဖြစ်ဖူမီယိုကီရှိဒါအောက်တိုဘာ4ရက်နေ့ကစတင်တာဝန်ယူပါတယ်။2012ခုနှစ်ကနေ2019ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့သူဝန်ကြီးချုပ်တက်ကီရှိဒါဟာမြန်မာနိုင်ငံကို2016ခုနှစ်ကလာရောက်ခဲ့ပူပါတယ်။သူဦးဆောင်တဲ့လက်ရှိဂျပန်အစိုးရဟာမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမှုရှိသလိုမြန်မာစစ်ကောင်စီရဲ့ကြောထောက်နောက်ခံစီးပွားရေးလုပ်ငန်းတွေမှာဂျပန်အစိုးရခေါင်းဆောင်ပိုင်းတချို့ပါဝင်ပတ်သက်မှုရှိနေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ်။လက်ရှိအခြေအနေအရဝန်ကြီးချုပ်တဲ့ဦးဆောင်တဲ့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကြီးကြီးမားမားပြောင်းလဲမှာမဟုတ်ဘူးလို့ဦးတန်းဆွေကတုံ့တက်ပါတယ
်။ပြုစုတဲ့ပေါင်းတဲ့သူတို့ကပူပြီးချိုးပြဆုံးလိုက်မယ်သူတို့ကပူပြီးတော့ဆန်းဆန်းလေးမျိုးစူကြည်ရတဲ့နေသားမှာရှိတဲ့ခါကျတော့ဗမာနိုင်ငံ policy ကိုတော့သူတင်းတင်းကြပ်ကြပ်လုပ်ရမယ်လို့မရှိဘူး။ဒါပေမဲ့သုံးသပ်တိုင်းပေါ်ဂျပန်ရဲ့ policy ဆိုတာကလည်းဒီအမေရိကန်နိုင်ငံတွေဒီယောပနိုင်ငံတွေပေါ်မှာမူတည်ပြီးတော့ဘီဇင်းကြီးကလည်း policy ဖြစ်တဲ့ခါကျတော့ဒီလိုကျတဲ့နိုင်ငံတွေမှာဗမာနိုင်ငံပတ်သက်တဲ့ policy ကအပြောင်းလဲဖြစ်လာမယ်ဆိုလို့ရှိရင်တော့ဂျပန်ကတသိပိတ်ပြီးတော့စီအုပ်စုကိုတက်ပြီးတော့ထောက်ခံမယ်နေသားမှာမရှိဘူးလို့တော့ကျွန်တော်မြင်ပါတယ်။
ဂျပန်နိုင်ငံမှာဒီမိုကရေစီအရေးကိုလိုလားတဲ့လွှတ်တော်အမတ်များတမကဩဇာကြီးမားတဲ့အလုတ်သမားတမကပြီးတော့ Human Rights Now တို့ Human Rights Watch တို့လိုလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းဂျပန်ရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတာဖြစ်လို့ဝန်ကြီးချုပ်တဲ့အကြောင်းလဲဟာမြန်မာရေးလှုပ်ရှားမှုအပေါ်တည်ရောက်မှုကြီးကြီးမားမားတော့မရှိနိုင်ဘူးလို့သူကပြောပါတယ်မြန်မာရေးကျွမ်းကျင်တဲ့ဂျပန်လူမျိုးအိုဆာမူနာခာနီရှိကတော့ဂျပန်မှာဝင်ကြီးချုပ်တက်လာပြီမဲ့နိုင်ငံခြားရေးဝင်ကြီးကတော့အရင်ဝင်ကြီးပဲဆက်တာဝန်ယူထားတဲ့အတွက်မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာပြောင်းလဲမှုရှိမှာမဟုတ်ဘူးလို့ VOA ကပြောပါတယ်ဂျပန်အစိုးရအနေနဲ့မြန်မာရေးကိုဓာတ်ရိုက်ဝင်ဖြည့်ရှင်းဖို့ထက်အာဆီယံကိုယ်စားလှယ်ကတဆင့်ပဲပါဝင်ပတ်သက်ဖို့ရှိပြီးစီးပွားရေးကူညီမှုအသစ်တွေကိုမပေးတော့မှာတော့တည်ကြတယ်လို့ VOA ကိုသူကစာနဲ့ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာဟာဒီမိုကရေစီကိုနောက်ဆုတ်သွားစေတယ်လို့လည်းသူကသုံးသပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းယိုရှိဟီဒေရှုကာရဲ့ကိုဗစ်ကပ်ဖေးရောဂါကန့်ကွယ်မှုအပေါ်အကြီးအကျယ်ဝေဖန်ခန့်ခဲ့ရပြီးပြည်သူလူထုထောက်ခံမှုကျဆင်းခဲ့တာကြောင့်ယာရုကနေနှုတ်ထွက်သွားခဲ့တာပါ။ဒါကြောင့်ဝန်ကြီးချုပ်တဲ့ခီရှိဒါအနေနဲ့နိုဝင်ဘာလမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာ LDP ပါတီခေါင်းဆောင်အနေနဲ့ဦးဆောင်သွားရမှာဖြစ်ပါတယ်ရှင်
။မတ်တင်ဂီထိုင်တင်ဆက်သွားတာပါ။အခုတော့အထောက်ထားမဲ့ရွှေပြောင်းအလုပ်သမားတွေကိုထိုင်းချက်ချေနီကကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အကြောင်းကြီးကြရအောင်ပါရှင်။မြန်မာအိမ်ကြီးချင်းထိုင်းနိုင်ငံအတွင်းမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေရမှာနိုင်ငံတွင်းရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေကိုလည်းဆေးထိုးပေးနေပါပြီ။ထိုင်းနိုင်ငံချက်ချီနီအသင်းကဦးစီးလှုပ်ဆောင်နေတဲ့ကာကွယ်ဆေးထိုးအစီအစဉ်တစ်ခုအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်မြတ်သူကတင်ဆက်ထားပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ချက်ချီနီအသင်းတွေကတော့ရွှေပြောင်းအလုပ်သမားတွေနဲ့အထောက်အထားမရှိတဲ့ဒုက္ခသည်တွေကိုအော်တိုဘာလ9ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီ။ဘရင်မကြီးစပါအထိမ်းမဲ့ဆေးရုံမှာရွှေပြောင်းလို့တမ350လောက်ကိုစပြီးထိုးပေးမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြက်ချင်းနီတင်ရဲ့အထွေထွေအတွင်းမူတပ်ပန်နက်ကတော့အခက်အခဲအချို့နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုအခုလိုပြောပါတယ်
။ဟုတ်ပါဘူးနီးနေတာထန်းစပါကာချတ်ထိုင်
ပြည်ထနာကထိုင်းနိုင်ငံထဲမှာရွှေပြောင်းအလုပ်သမားတွေဘလောက်ရှိလဲဆိုတာကျွန်တော်တို့တိတိကျကျမသိပါဘူး။ဒါပေမဲ့လို့သူတို့ကိုကာကွယ်ဆေးထိုးပေးလိုက်တဲ့အတွက်ထိုင်းနိုင်ငံသားတွေကိုလည်းအကျိုးရှိစေမှာပါ
။အခုလက်ရှိကာကွယ်ဆေးထိုးပေးနေတဲ့နေရာကတော့ဗန်ကောက်မြို့ရဲ့ကာကွယ်ဆေးထိုးစင်တာတွေထဲကတခုပါ။ဒီလကုန်အထိကိုအဲ့ဒီမှာပဲထိုးပေးမှာပါ။တရုတ်နိုင်ငံချက်ချင်းနီတင်ကလှူဒန်းလိုက်တဲ့ဆိုင်နိုဖန်ကာကွယ်ဆေးတသိန်းကိုလက်ခံရရှိပြီးနောက်ပိုင်းမှာတော့လူ 9,000 လောက်ကိုလာမယ့်ရသက်တပတ်တွေအတွင်းမှာစေးပက်လက်အောင်ထိုးပေးနိုင်မယ်လို့ရည်ရွယ်ထားကြောင်းလဲထိုင်းချက်ချင်းနီတင်ကပြောပါတယ်။လူသားချင်းစာနာတဲ့အဖွဲ့အစည်းတွေဖြစ်တဲ့နိုင်ငံတကာချက်ချင်းနီဖက်ဒရေးရှင်းနဲ့လာဂျန်နီအဖွဲ့တွေလိုစီကလည်းကာကွယ်ဆေးများစွာရဖို့ချက်ချင်းနီတင်ကမျှော်လင့်ထားတာပါ။အစိုးရကတရားဝင်ထုတ်ပြန်တဲ့အချက်လက်တွေထဲမှာတော့ထိုင်းနိုင်ငံထဲမှာတရားဝင်လုံသမား2000ကျော်ရှိတယ်လို့ဖော်ပြထားပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့5000တန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။လုံသမားတော်များဟာပင်လယ်စာဆက်ယုံတွေ၊ကုန်ထုတ်လုပ်ငန်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေအနီးကရက်ကွက်တွေထဲမှာပြုတ်သိမ့်နေတိုင်ကြရတာဖြစ်ပါတယ်။ကျန်းမာရေးဆောက်ရှောက်မှုကင်းမဲ့တဲ့သူတို့အတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုကလည်းစိန်ခေါ်ချက်တည်းဖြစ်နေပါတယ်။ထိုင်းနိုင်ငံထဲမှာနှစ်20ကျော်နေထိုင်ခဲ့ပြီးတဲ့အသက်35နှစ်အရွယ်မြန်မာတူကတော
့ဒီလိုဟင်မာใน YouTube Facebook တန်တ
န်ကာကွယ်ဆေးပထမအလုံးထိုးပြီးတော့ပြီ။ကျွန်တော်ဘေးကင်းသွားလို့ခံစားရတယ်ဗျာ။ဒီမှာကြောက်လို့ကျွန်တော်လူစုပြီးတော့ဒီကိုလာခဲ့ကြတာပါနောက်ဆုံးတော့လေတရားရုံးကကူညီတာပါပဲတကယ်ကိုကဲတင်ရရောက်ပါတယ်လို့သူကပြောဆိုသွားပါတယ်ထိုင်းစိုးရကတော့ရွှေပြောင်းလို့တမဘယ်နေဦးကာကွယ်ဆေးထိုးပြီးသွားပြီဆိုတာနဲ့ပတ်သက်လို့အချက်လက်ကိုမထုတ်ပြန်ပါဘူးဒီနေ့အစောပိုင်းမှာရာချီတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုပိတ်ခဲ့ပြီးဗန်ကောက်မြို့မှာကိုဗစ်ကူးစက်ပြန့်ပွားနေချိန်တုန်းကလည်းလုပ်သမားတွေကိုထိန်းသိမ်းရေးစခန်းအပြင်ထွက်ခွင့်တွေပိတ်ပင်ခဲ့ပါသေးတယ်အခုအော်တိုဘာလ4ရက်တနင်္လာနေ့ကစပြီးတော့ထိုင်းနိုင်ငံနဲ့နေစဉ်ကိုဗစ်ကူးစက်မှုကလည်းတထောင်အောက်ကိုရောရှိလာပြီဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဇူလိုင်လကလေးကပထမအဆုံးအကြိမ်ကူးစက်မှုရောကျလာတာဖြစ်ပါတယ်။လက်ရှိအချိန်မှာထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေး55တန်းကျော်ထိုးပြီးသားပြီးနိုင်ငံလူဦးရေ37ရာခိုင်နှုန်းကိုအပြည့်အဝကာကွယ်ဆေးထိုးပေးပြီဖြစ်ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရှုနားဆင်ကြရမှာပါ။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါလိမ့်8473748.info ဖြစ်ပါတယ်။ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American တန်ရုပ်တန်တဲ့ radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီအခုဆက်လက်တင်ဆက်မယ်ဒုတိယပိုင်းနာယူဝက်အစီအစဉ်မှာကြည့်ရှုနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီဆစ်ဆောင်တဲ့အကောင်လုံးကတော့ကျွန်တော်တို့မင်းတက်မြို့နေရပါခင်ဗျာမင်းတက်မြို့ပေါ်ပါပါမင်းတက်မြို့ပေါ်ကနေကျွန်တော်တို့မင်းတက်မြို့ကရွာတချို့ကပါတယ်ပေါ့လေဒီမင်းတက်အတိအကတော့ဒီမင်းတက်မြို့ပေါ်ပ
ါဒါကတော့ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမယ့်ဒီမင်းတက်မြို့ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေအကြောင်းကိုအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးကြည့်ကြရအောင်ပါ။ကျမတို့ဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီ COVID-19 ကပ်ရောဂါကာလအတွင်းမှာဒီစီးပွားရေးလုပ်ငန်းတွေကိုဘယ်လိုရှင်သန်လုပ်ကင်ကြသလဲဆိုတဲ့အကြောင်းနိုင်ငံတကာသတင်းလွှာတပုတ်ကိုအခြေခံပြီးတော့ဥတည်မောင်တန်းကတင်ဆက်ထားပါရဲ့ရှင်
။ကယောဂဘေးကြောက်ကလေးကလုပ်ငန်းငယ်လေးတွေဟာယာယီပဲဖြစ်စေတောက်လျှောက်ပဲဖြစ်စေလုပ်ငန်းတွေကိုပိတ်လိုက်ကြရပါတယ်။ဒါပေမဲ့ဖွင့်လို့ရတာနဲ့သူတို့လုပ်ငန်းတွေကိုပြန်လည်ဖွင့်နေလိုက်ကြပါတယ်။ John Yu ဟာရှီဖာစားတောက်ဆိုင်ရဲ့ပူးတွဲ site fashion မှာယင်းနှောင့်နှံမှုစီမံခန့်ခွဲရေးနယ်ပယ်မှာသူကနှစ်ပေါင်း30နီးနီးအလုပ်လုပ်ခဲ့သူပေါ့။အဲ့ဒီကနေစားတောက်ဆိုင်လုပ်ငန်းဘက်ကူးပြောင်းခဲ့ဖို့ခုလို
Chifa is through a combination of Peruvian and Chinese.
ကျွန်တော်တပြည်ပြည်ပြောင်းလဲကိုကူကိုဖန်တီးယူတာပါ။ Chifa စားတော့ဆိုင်ကပီရူးနဲ့တရုတ်ဟင်းလျာတွေကိုပေါင်းဆက်ထားတာဗျ။တရုတ်ဟင်းတွေကကျွန်တော်ဘက်ကရောဇနီးရဲ့မိသားစုဘက်ကပါပါလာတာပါ။ဇနီးရဲ့မိဘတွေကဟောင်ကောင်ကနေပီရူးကိုရွှေ့သွားတာဟုတ်။ဒီတော့ပီရူးဟင်းဆက်တွေရလာတာပေါ့ဗျ။
Early 70s my mother-in-law also had
a 90ခုနှစ်တည်းရဲ့ဇောပိုင်းကာလမှာကျွန်တော်ရောက်ခမက Chifa လို့ခေါ်တဲ့စားတော့ဆိုင်ပိုင်ခဲ့တာဟုတ်ဗျ။
I have very good business in Peru.
ပီရူးမှာတကယ်ကိုအလုပ်ကောင်းကောင်းဖြစ်ခဲ့တာရှင့
်။ Just after we got the permit to start.
ကဗီလာမယ်ဆိုတာမသိပဲကျွန်တော်တို့ကစားတော့ဆိုင်ထောင်ပြီးတာဟုတ်ဗျ။စားလို့ရစားဖို့ခွင့်ပြုချက်လည်းရရော COVID သွားလာခွင့်ပိတ်တာတွေလည်းစားပါလိရောဗျ။ကျွန်တော်တို့လည်းလုံးလက်စားတန်းလန်းကြီးနဲ့ပိတ်မိသွားတာပေါ့။ကျွန်တော်တို့လုံးနေတာတကူတည်းသောနီလန်းကဆက်လုပ်တာပဲလို့ကျွန်တော်ထင်တယ်လေဆိုလိုတာကဗျာအရင်အလုပ်ကလည်းကျွန်တော်ကနားခဲ့ပြီးပြီဆိုတော့လေကျွန်တော်စားဝတ်နေရတယ်ဒါပဲလုပ်ရတော့မှာကိုတတ်နိုင်သမျှအကောင်းဆုံးကျွန်တော်တို့လုပ်ကြရတော့ပေါ့
သူတို့ပင်ပင်ပန်းပန်းကြီးကိုလုပ်ကြတာသူတို့အတွက်ကျွန်မသိတ်ဂုဏ်ယူရရှင
် I can imagine in the pre-pandemic world it was always rush 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 rush
တော်ပြီတန်ကင်တော့ကတော့လှုပ်လှုပ်လှုပ်လှုပ်စမတ်ရပြီးရမယ်ပြီးရမယ်ပြီးရမယ်ပေါ့ဗျာတခါတလေကြတော့လေတွန်းလို့တာကအကောင်းဆုံးအမြဲမဟုတ်ဘူးဗျကျွန်တော်တို့တော့ဒီကန်စိတ်ရှိတာအောင်မြင်ကြောင်းပါပဲပေါ်လာတဲ့စိန်ခေါ်သမျှမှာလဲငွေနာကွက်အမြဲရှိတတ်ပါလေဗျာ
Richard Sapantini ဟာ Newspike အမျိုးသားဥယျာဉ်နဲ့25မိုင်ကွာ Grooveland California မှာဘီယာဆိုင်ဖွင့်ဖို့ကြိုးစားခဲ့တာပါဆိုင်ထောင်ဖို့နှစ်ပေါင်းများစွာရင်းခဲ့ရပြီး COVID ကတည်းတော့သူ့လုပ်ငန်းက65ရာခိုင်နှုန်းထူထောင်ပြီးနေပါပြီ
။ When we decided really that we were going to pursue this dream
လုပ်နေတာတွေကိုရက်လိုက်တင်သလားကျမတို့ကိုကျမတို့မေးမိတဲ့ရက်ရှိပါတယ်။ဘဏ္ဍာငွေတခြင်းချေးပြီးပါပြီ။ဒုတိယတန်ချင်းတွေအတွက်ကျမတို့လက်စမတက်ရသေးပါဘူး။ရက်တွေကအဝေးကြီးလို့သေးတော့ကျမတို့မှားသွားပြီလား။မေးမိတာပေါ့နော်။ကျမတို့မှအကျွေးတင်နေပြီလေ။ဘာပဲဖြစ်ဖြစ်ကျမတို့အကျွေးဆက်အပိခံအောင်မလား။ကျမတို့ဆက်သွားဖို့ဆုံးဖြတ်လိုက်ပါတယ်။ဒီအတွက်ကျမတကယ်ပဲဝမ်းသာမိပါတယ
် All this has been for the last almost year just
constant ဒီကနေ့လုံးအမြဲပြောင်းလဲလာနေတာပါကျမတို့မှာတောက်လျှောက်လိုက်အသားကျအောင်လုပ်ကြပါတယ်ညှိယူနေရပါတယ်ကျမတို့အောင်မြင်ခဲ့တယ်လို့ကျမထင်တယ
်သူတွေ့ခဲ့ရတဲ့စိန်ခေါ်ချက်တွေကိုအခုလိုဆက်ပြီးပြောပြပါတယ
် really hard had to have the shutdown when it was take out only that was really hard
passway ဆဲပဲရောင်းရမယ်ဆိုတော့တကယ်ကိုခက်ခဲခဲ့တာလို့ကျမထင်တယ်ကိုဝင်နှန်းတွေနဲ့စကားပြောရတော့တာပေါ့တပတ်ကိုတရက်ပဲလှုပ်ချင်သလားဒါမှမဟုတ်အလုံးအလုံးလက်မဲ့ခံလိုက်မလားရှင်တို့အတွက်ရှင်တို့မိသားစုအတွက်အကောင်းဆုံးကဘာဖြစ်မလဲမေးကြရတာပေါ့ရှင်သိတဲ့အတိုင်းပဲကလေးတွေနဲ့ဝင်နှန်းတွေရှိတယ်မိဘတွေကိုကူညီစောင့်ရှောက်နေရတဲ့သူတွေရှိတယ်လေသူတို့ချစ်တဲ့သူတွေကိုပံ့ပိုးနိုင်အောင်ကျမတို့သူတို့ကိုအထောက်အကူမပြုနိုင်တော့ဘူးအဲ့ဒီခံစားချက်ရှင်သိပါတယ်လေပိတ်ခတ်ခဲခဲ့တာပါ
သူတို့ရဲ့အခက်အခဲတွေကို yin sain ja ya ma ya ywa ye akhan kan da yee pa ga bon go le akhu lo pyo pya ba de
mne ka tmaru ye ywa ye akhan kan da shi ga lu paw shin tru la we ja de shin
it's amazing like it really makes me happy and super
oh si ya ba tma de ge gu chin ne pyo shin ma de ye ywa gu su ba ji su ba shin tru ga tmaru gu pan bo ku ni ja da wo de ge gu ati sait shi shi ne la we pi ja da ba
guarantee all got all sao sai phwet ma de
our grand opening was in the middle of a pandemic
tomorrow sai phwet mwe ga kat be ji a twe ma lou khe ya da ba minute 2020 khu ne august 29 yak ka bo jama ne jama sai manager shaung lo ga chi dong cha dong ne bo jama ro akhu ba lou ja ma le jama ro a sin ne ni ba phit ni bi sai go sao lou pyin sin tha da ga le pi ni bi sao sin ni ga le shi ni bi sat lou me lo jama ro song phyat lai ba le
covid ကာလမှာလူကြိုက်အများဆုံးစာအုပ်ကကလေးပတ်စာအုပ်တွေလို့ရှောင်းကပြောပါတယ
် we wore the mask and we did curbside service we did whatever we needed to do
တက်ပြီးပစ္စည်းကိုစိုင်းနာကဝယ်သူကားရက်ထားရနေရာကိုသွားပေးပါတယ်စိုင်းကိုလာဖို့လွယ်ကူတက်တာအောင်လုပ်ဖို့လိုတာမှန်သမျှကျွန်တော်တို့လုပ်ကြပါတယ်လူတွေကလည်း mask တက်လက်အိတ်တွေဝတ်ပိုးသက်လက်ဆေးရည်တွေကိုသုံးကြတယ်ဗျလူတွေကိုတွေ့ရတာနဲ့ကျွန်တော်တို့လည်းပြောပြီးလေဗျ
We realized that is going to be a big challenge. People were not
ကဘီကကြီးမားတဲ့စိန်ခေါ်ချက်ဖြစ်မယ်ဆိုတာကျမတို့သတိထားမိကြတာပေါ့။ဩဂုတ်လနှောင်းပိုင်းမှာလူတွေကအိမ်ထဲကတော့တိတ်ထွက်ကြတာမဟုတ်ဘူးလေ။ဒါပေမဲ့ထွက်တဲ့သူတွေကတော့စိုင်းကိုလာကြပါလေ။ကောင်းလိုက်တာ TV ကြည့်တယ်အင်တာနက်နဲ့နေနေမဲ့အစားအခုလိုတခုခုလုပ်နိုင်တာစာအုပ်ဖတ်နိုင်တာကိုဝမ်းသာကြတယ်ရှင့်။
There was a little bit of fear in the community about will I have a job?
ကောင်းဝင်ရင်ငါအလုံးမရှိပါမလား။လက်ထဲငွေတွေကုန်သွားမလားအရက်ထဲမှာနည်းနည်းစိုးရိမ်ကြတာရှိပါတယ်အဲ့ဒီလိုကိစ္စတွေအားလုံးလူတွေကဆိုင်မှာရင်ဖွင့်ကြတာကိုအောက်ဆိုင်တွေကအဲ့ဒါတွေခဏတက်သွားသွားအောင်လှုပ်ပေးတဲ့နေရာဖြစ်လာတော့တာကိုငါတို့အားလုံးအတူကြော်ဖြတ်လို့ရတယ်လို့လူတွေကိုယုံကြည်စိတ်ချမှုပေးတဲ့နေရာဖြစ်လာတာကိုဗျ
People definitely have been isolated and they want
လူတွေကအထီးကျန်သွားကြတာရှင့်အချင်းချင်းလို့ခံစားရတဲ့နေရာကိုသူတို့လာကျင်ကြတာကိုအခုကျမတို့ဆိုင်လေးကပေးနိုင်တာကတကယ်ကိုလိုအပ်ချက်ပေါ့ရှင
်ကဖေးမတိုင်ခင်ကတော့ကယ်ရီဟတ်ကတကူတော့ကလေးအမေပါအဲ့ဒီတုန်းကတော့သူကဥပါလိုတက္ကစီကားကိုမောင်းပါလေကဖေးဖြစ်လာတဲ့အခါမှာတော့စပိန်ဆိုင်ဖွင့်ပစ်ခဲ့ပုံကိုအခုလိုပြောပြပါ
တယ်က
ဖေးလေးဆိုင်ရောကျမဂျင်မာ၄၀ကဆက်မလုပ်နိုင်တော့ဘူးရှင်ဒါနဲ့ကျမတို့စပိန်တွေကိုဆွဲထုတ်ရတော့တာပေါ့ကျမလည်းစပိန်ဆွဲထုတ်ပေါ့ရှင်စပိန်ကနည်းနည်းတော့တန်ကြီးကိုက်နေတာပေါ့လေ။ကျမမှာကလေးတယောက်လည်းရှိနေတော့မစည်းတာလည်းကြားနေပြီလေ။စပိန်ကိုပြင်ဆစီးတော့ကျမကြိုက်သွားပြန်ရောရှင်။ဒီတော့ကျမတငယ်ချင်းတွေကလည်းစီးတင်လာကြတယ်။ဒါနဲ့လာလာသွားကြဆိုတော့လူတွေပို့ပြီးတော့လိုက်လာကြတယ်။အင်္ဂါညမှာကြိတိုက်တော့ကျမနောက်မှာလူ100လောက်ရှိနေပြီ
။ In the beginning right around the time we started riding
ကျမတို့ဆစီးတဲ့အချိန်နောက်မှာကျမသတိထားမိတာကတော့ကျမတို့နဲ့လာပြီးအတူစီးကြတဲ့သူတော်တော်များများမှစပိန်မရှိကြတာပဲ။စပိန်ဘလို့ရနိုင်မလဲတဲ့သူတို့ကသိကျင်ကြတယ်အဲ့ဒါနဲ့ကျမစုငွေကိုထုတ်စပိန်သုံးစည်းဝယ်လူမှုမီဒီယာကနေပြန်ရောင်းတာချက်ချင်းထွက်သွားပါလိမ့်ရောရှင
် Cycling has always been a great sport but through
the pandemic ကအားကစားတရပါကပေးတဲ့အခါလူကြိုက်များတဲ့အားကစားဖြစ်လာပါတယ်ဆွဲဆောင်မှုကတော့လွတ်လပ်ခွင့်ပဲရှင်တခါတည်းနဲ့အားလုံးပျော်စရာကိုလူတိုင်းကလည်းဘလို့စီးရမယ်ဆိုတာသိကြတယ်လေအားလုံးဘုံတူနေတာဒါပဲလေဒါကြောင့်လဲကျမတို့အားလုံးအထူးတကူကတွဲပစ်သွားကြတယ်
ကိုဗစ်ကာလမှာဘလို့ပဲအခက်အခဲတွေရင်ဆိုင်ခဲ့ရပါစေ2020 AB ကနေ2021 March လအထိအမေရိကန်နိုင်ငံမှာလုပ်ငန်းအသစ်ဖွင့်ခဲ့ကြတာတန်းဝက်လောက်ရှိကြပါတယ်ခင်ဗျာ
ဥတည်မောင်တန်းတင်ဆက်ခဲ့တာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုရဲ့ပြည်ရင်းအသုံးစရိတ်ဥပဒေမူကြမ်းကြီး2ရက်ချမှတ်နိုင်ရေးသဘောထားကွဲလွဲမှုတွေကိုဆင်းဆက်ညှိနှိုင်းဖို့သမ္မတဂျိုးဘိုင်ဒန်ဟာဒီသတင်းပတ်တွင်မှပိုပြီးအာရုံစိုက်လှုံ့ဆော်နေရပါတယ်။အခြေခံအဆောက်အုံဆိုင်ရာအသုံးစရိတ်ဒေါ်လာ 1.2 ထရီလီယံနဲ့လူမှုဖူလုံရေးအသုံးစရိတ်ဒေါ်လာ 3.5 ထရီလီယံချမှတ်နိုင်ဖို့အတွက်သမ္မတရဲ့ဒီမိုကရက်တစ်ပါတီတွင်လွှတ်တော်အမတ်တွေကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီအကြောင်းမီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအတွင်း အရေးပါတဲ့ပြည်တွင်းရေးရာကိစ္စရပ်တွေနဲ့ဆက်စပ်နေတဲ့ငွေကြေးအမြောက်များသုံးစွဲဖို့ရထားတဲ့ဆိုရအသုံးစိတ်ဥပဒေမူကြမ်းနှစ်ရပ်ချမှတ်နိုင်ဖို့မှာပါတီတွင်းကွဲလွဲမှုတွေရှိနေတာကိုအမြန်ဆုံးဆက်စပ်ညှိနှိုင်းဖို့သမ္မတဂျိုးဘိုင်ဒန်တက်တော်ဖီအားတွေတိုးရင်ဆိုင်နေရတာဖြစ်ပါတယ
်ကျွန်တော်တို့ရအောင်ညှိနှိုင်းသွားပါမယ်။ဒါကဘယ်တော့မှဖြစ်လာမလဲ6မိနစ်လား6ရက်လားတနေ့6ပတ်လားဆိုတာအရေးမကြီးပါဘူး။ကျွန်တော်တို့ရအောင်ကိုလုတ်ကိုလုတ်သွားမှာပါ
။နိုင်ငံအတွင်းကလမ်းတံတားတွေအဝေးကြီးလမ်းမကြီးတွေပုံမကောင်းမအောင်လုပ်ဖို့အတွက်အခြေခံအဆောက်အုံအသုံးစိတ်ဒေါ်လာ 1.2 ထရီလီယံသုံးစွဲမဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာပါတီနည်းရဲ့စလုံးရဲ့ထောက်ခံမှုနဲ့အတည်ပြုထားပြီးဖြစ်ပါတယ်။ဒါပေမဲ့အောက်လွှတ်တော်မှာကတော့ဒီမိုကရက်တစ်ပါတီအတွင်းတိုးတက်ရေးသဘောထားအမြင်ရှိသူ Progressive တွေကဒေါ်လာ 3.5 ထရီလီယံသုံးစွဲမဲ့လူမှုပူလုံရေးအသုံးစိတ်မူကြမ်းမှာပညာရေးကလေးသငယ်စောင့်ရှောက်ရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာတွေအတွက်အသုံးစိတ်တွန်းမြှင့်ဖို့ကိစ္စပါတီတွင်သဘောတူညီမှုမရခင်အခြေခံအဆောက်အအုံဆိုင်ရာအသုံးစိတ်ဥပဒေကြမ်းကိုလည်းအတိမပြုနိုင်ဘူးလို့ပြောဆိုနေကြတာပါ။ဒါကြောင့်ဒီဥပဒေကြမ်းမဲခွဲဖို့ကိစ္စကိုအလို့တော်ဥက္ကဋ္ဌနန်စီပလူစီကအချိန်ဆိုင်လိုက်တာကိုအလဲလက်သဘောထားအမြင်ရှိသူတချို့ကမကျေနပ်ကြပါဘူး။မဲခွဲဖို့အချိန်ဆိုင်တာဟာအပြစ်မကင်းတဲ့လုပ်ရဖြစ်တယ်လို့ပုံမူကြီးမားတဲ့လုပ်ငန်းဆောင်တာတွေမလုပ်နိုင်အောင်ဟန်တာပိတ်ဆို့တာဖြစ်တယ်လို့အလဲလက်သဘောထားအမြင်ရှိသူအဲရီဇိုနာပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခီယာဆန်စီနီမာကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်လူမှုစောက်ရှောက်ရေးလုပ်ငန်းတွေမှာအသုံးစရိတ်ပို့ပြီးတော့သုံးစွဲဖို့ကို Republican အမတ်တွေကလည်းလက်မခံကြပါဘူးဝိုင်းမင်းပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ်ဂျွန်ဘာရာဆိုကဆိုရင်ဒီမူကြမ်းဟာတရားရုံးကိုထိန်းချုပ်ခြင်းနဲ့အစိုးရကြီးရဲ့ဆိုရှယ်လစ်ဝါဒအသက်သွင်းတဲ့အဓိပ္ပာယ်မရှိတဲ့မူကြမ်းဖြစ်တဲ့ဆိုပြီးတနင်္ဂနွေနေ့က Fox ရုပ်သံအစီအစဉ်တစ်ခုမှာပြင်းပြထန်ထန်ပြောဆိုသွားပါတယ်။လူမှုဖူလုံရေးစရိတ်အများအပြားအသုံးပြုဖို့ရထားတဲ့ဒီဥပဒေကြမ်းအတည်ပြုနိုင်ဖို့မှာတော့ဒီမိုကရက်တီအနေနဲ့အမတ်ဥယျာဉ်မဆိုးတဲ့လောက်အသာစီးရထားတဲ့အောက်လွှတ်တော်မှာရောနှစ်ဖက်ပါတီကအမတ်ဥယျာဉ်ညီမျှများရှိနေလို့ဒုသမ္မတကမလာဟဲရစ်စ်ရဲ့ဆုံးဖြတ်မဲ့လိုအပ်တဲ့အထက်လွှတ်တော်မှာပါတညီတညွတ်တဲ့ရှိဖို့လိုအပ်နေတာဖြစ်ပါတယ်ဗမော့ပြည်နယ်ကတိကျလွတ်လပ်တဲ့အထက်လွှတ်တော်အမေဘန်နီဆန်ဒါစ်ကတော့ ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောသွားပါတယ
် Both of these bills are going forward in tandem
ဒီမူကြမ်းတစ်ခုစလုံးတစ်ခုပြီးတာနဲ့နောက်တစ်ခုစတိုက်ချမှတ်သွားရမှာပါနှစ်ခုစလုံးချမှတ်ဖို့လိုပါတယ
်အောက်လွှတ်တော်မှာပုံမှန်ဆွေးနွေးပွဲတွေကိုတော့ရှေ့သတင်းပတ်နှစ်ပတ်နားထားပါတယ်သမ္မတဘိုင်ဒန်ကတော့ဒီမိုကရက်တစ်အနေနဲ့အစိုးပြုထားတဲ့ဒေါ်လာ 3.5 ထရီလီယံအစားဒေါ်လာ 2.1 ထရီလီယံကိုရှော့ချလိုက်လျောဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ပါတီအတွင်းတိုးတက်ရေးအမြင်ရှိသူ Progressive တချို့ကလည်းဒီလိုလိုက်ရောတာကငွေကြေးသုံးစွဲမှုတက်တန်းကာလကိုပါရှော့ပြီးလိုက်ရောရတာမျိုးဖြစ်သွားနိုင်တယ်လို့ပြောဆိုနေကြပါတယ်ရှင
်။မက်ခင်ဖြူဖြူတင်ဆက်သွားတာပါအခုတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်မကွေးတိုင်းကြောက်ထုမြို့မှာခိုးလုံနေကြတဲ့ချင်းပြည်နယ်မင်းတပ်မျိုးကလက်နက်ကင်ပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ1900ကျော်အတွက်စားနပ်ရိက္ခာစေဝါးစတဲ့အကူအညီတွေဟာတည်င်းတပတ်စာလောက်ပဲကျန်တော့တယ်လို့ကြောက်ထုဒေသစစ်ပေးရှောင်စီမံခန့်ခွဲရေးကော်မတီရဲ့ဥက္ကဋ္ဌဦးလော်ဟာလင်းက VOE ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုလော်ဟာလင်းကြီးဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုပါ
ကျွန်တော်လည်းကျေးဇူးတင်ပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာခုပါကဒီကြောက်ထုဘက်မှာဒီစစ်ပေးရှောင်ပုံရင်ဆုံးဒုက္ခတွေကတော်တော်လေးများနေတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့ကိုလော်ဟာလင်းသိထားသလားအရင်အတွက်ဘယ်လောက်လောက်များရှိပါပြီလဲခင်ဗျာ
ကျွန်တော်တို့ဒီတောက်ထုဒေတာဟိုကျွန်တော်တို့စစ်ဆောင်လာတဲ့စစ်ဆောင်ဦးတွေပေါ့ကျွန်တော်တို့ကော်မတီအနေနဲ့လက်ဆန်းမိတဲ့လောက်ကျွန်တော်တို့စင်ပြုစုထားတာတော့1900နဲ့တူရှိနေတယ်ခင်ဗျ1900နဲ့တူကဒါကကျွန်တော်တို့ကော်မတီလက်ဆန်းမိတဲ့လောက်ပြုစုထားတဲ့စရင်ပေါ့လေဒါကျွန်တော်တို့လက်ဆန်းမမီတဲ့နေရာကျွန်တော်တို့မသိသေးတဲ့ဦးရေကဘယ်လောက်ထိရှိမလဲတော့ပြောလို့တော့မရသေးဘူ
းဟုတ်ကဲ့အဲ့ဒီ
ဟုတ်ကဲ့
စစ်ဆောင်တွေကပေဒီတပေနီယာပေရွာတွေကပါလေကိုလိုပါလေ
ဟုတ်ကဲ့ဒီစစ်ဆောင်တွေအကုန်လုံးကတော့ကျွန်တော်တို့မင်းတပ်မျိုးနေရပါခင်ဗျာမင်းတပ်မျိုးပေါ်ပါပါမင်းတပ်မျိုးပေါ်ကနေကျွန်တော်တို့မင်းတပ်မျိုးကရွာတချို့ကပါတယ်ပေါ့လေဒီမင်းတပ်အတိကတော့ဒီမင်းတပ်မျိုးပေါ်ပါပ
ါဟုတ်ကဲ့ဆိုသူတို့ကလောလောဆယ်ကဘယ်နေရာမှာရှိနေပါသလဲ
အော်စစ်ပေးဆောင်တွေကတော့ကျွန်တော်တို့ကအခုဒီကြောက်ထုနယ်တစ်ဝိုက်ပေါ့လေ chào thu mưu bò ye, chào thu anh nina ga yuari bò li, a maha gong long, chân lu, la shang jar bò.
Ok, so ro thru ga ni bu ni ya ro ku lo ze ma, si ni jar bò no?
Ok, chân lu ni bu ni ya jar ro chân lu lo lo se ti chào thu ne u chào thu anh nina yuari ma, chân lu lo lo se a, kem nga ku lo ta ra nga ni ya bò li, ket la, nga ni ya ma, ket ti, suo si ma sa ta ra bò. ကျန်နေဟာကိုကြတော့ကျွန်တော်တို့ကလောလောဆယ်ကက်ကကျွန်တော်တက်မဆောင်နိုင်သေးဘူးအခုမှစာပြီးပြန်ထပ်ဆောက်တာဒီကြတော့မတီးသေးတော့ကျန်နေလူဦးရေကိုကြတော့ကျွန်တော်တို့ဒီကြောက်သူကဒိန်လို့ပေါ်တာဆောင်လို့ဒီမှာလောလောဆယ်နေရာချထားပေးတာပေါ့ဒီကျွန်တော်တို့ကက်ဆောက်လို့ပြန်ပြီးပြီဆိုရင်သူတို့ကိုကျွန်တော်ကက်မှာပြန်ရွှေ့မယ်ပေါ့ဟုတ်ကဲ့ပါဟုတ်ဆိုတော့သူတို့တွေသူတို့နေရာသူတို့ဒေတာသူတို့ဦ
ော့ကိုလောကလေးအနေနဲ့ဒီနေရာမှာရှင်းရှင်းလင်းလင်းပြောစေချင်တာကဘယ်လိုအခြေအနေကြောင့်ကိုဦးကိုရင်ကိုတော့မှစွန့်ပြီးတော့ထွက်ပြေးလာကြတာလဲဗျာ
အထူးအကြောင်းရင်းကတော့သူတို့ရဲ့အသက်အိုးအိမ်စီစဉ်မလုံခြုံလို့ပါခင်ဗျာဒီကျွန်တော်တို့မြို့ပေါ်မှာလက်နေချီနေတစ်တယ်ဒါမျိုးတွေပေါ့လေလက်နေချီကြတယ်ဟိုတနတ်တီတစ်တယ်ဆိုတော့သူတို့ရဲ့အသက်အိုးအိမ်စီစဉ်ကိုချိန်ချောက်လာတယ်ပြီးတော့သူတို့ကအိမ်မျိုးအိမ်တော့ခတိုင်းတကားတွေဖြတ်ပြီးဝင်တယ်ဒါမျိုးပေါ့အိမ်ထဲမှာရှိတဲ့ဟာတွေကိုသူတို့ယူတယ်ဒါမျိုးတွေချစ်လာတော့ဘယ်သူမှမနေရဲတော့ဘူးခင်ဗျအတိကတော့သူတို့ရဲ့အသက်အိုးအိမ်စီစဉ်ကိုချိန်ချောက်လာတဲ့အတွက်ကြောင့်အကုန်လုံးဖြတ်ပြေးကြတာပ
ါဟုတ်ကဲ့ဟုတ်အဲ့ဒီလူမျိုးလောက်တာကဘယ်သူတွေကလောက်တာလို့ကိုတော့လည်းတိတိချာချာပြောနိုင်ပါတယ်ဆိုလိုတာကဟိုလားအဒီကမှာဒေသခံပြည်သူကောက်ွေတပ်ဖွဲ့တွေရှိတယ်လို့လည်းကျွန်တော်သိထားတယ်တခါအဲ့တပ်ဖွဲ့တွေနဲ့စစ်တပ်သားမှာလာတိုက်ပွဲဖြစ်တာတွေရှိရလို့လည်းကျွန်တော်သိထားတယ်ဆိုတော့ခုနပြောတဲ့အခြေအနေမျိုးတွေခုနပြောတဲ့လူရက်တွေကိုဘယ်ဘက်ကဘယ်သူကလောက်တာလို့ကိုလောကလည်းတိတိချာချာသိပါတယ
်ဟုတ်ကဲ့ပါဒီတူတူကတော့ဒီစကားစားတွေပေါ့လေစကားစားတွေကျွန်တော်တို့ဒီမင်းတက်ကိုစစ်ကြောင်းလာတို့တဲ့စကားစားတွေအတိကတော့ဒီပုဂ္ဂိုလ်ကတမတ်တရားတိကပေါ့လေတမတ်တရားတိကတွေအတိကလာပြီးစစ်ကြောင်းလာတို့တာပေါ့
ဟုတ်ကဲ့ခင်ဗျာအခုကိုလောကလည်းကျွန်တော်နဲ့စကားပြောနေတဲ့အချိန်မှရောအဲ့ဒီဘက်မှာဦးနာလူတိုက်ခိုက်တာပြစ်တာခတ်တာအဲ့ဒါတွေရှိနေပါသေးလား
အခုလောလောဆယ်တော့မရှိသေးခင်ဗျအခုလောလောဆယ်တော့ဒီပြစ်ခတ်ကမရှိသေးဘူးဒါပေမဲ့တရင်ထွက်နေတာတော့ဒီကျွန်တော်တို့ဒီလ9ရက်နေ့ကိုစပြီးထိုးစစ်ပြန်ဆင်မယ်ဆိုပြီးမှတရင်တော့ထွက်နေတယ်ပေါ့ဒီတရင်ကဘလောက်တိကြမလဲတော့ပြောလို့တော့မရသေးဘူးပေါ့လေ
ဟုတ်ကဲ့ခင်ဗျဆိုတော့သူတို့အတွက်ဒါဒီလောက်လူရေအတွက်ကဦးနာလူစားရေးတောက်ရေးနေထိုင်ရေးကတော့အခုကိုလောကလည်းကဦးနာပြောသွားသလိုတန်းနိုင်ဆုံးစစ်စင်ထားတာရှိတယ်ပေါ့လေဇာရေးတော်ရေးကိစ္စကရောဘယ်လိုရှိပါလဲကိုတော်ကလေ
ဟုတ်ကဲ့ပါဟိုကျွန်တော်တို့ကက်မှာလောလောဆယ်ကက်ထဲကိုကျွန်တော်တို့ထားထားတဲ့ရောက်နေတဲ့ဒီစစ်ဆောင်တွေတော့ကျွန်တော်ကက်မှာပဲချက်ချုပ်ကျွေးမွေးတယ်ကျွေးမွေးတာပေါ့လေဒီကက်မှာနေရာမဆန်တော့လို့လောလောဆယ်ပြင်ပမှာကျွန်တော်တို့နေရာချထားပေးတဲ့ဖွဲ့တွေတော့ကျွန်တော်တို့ဆံကိုဝေပေးတာပေါ့ဆံကိုဒီဒီကျွန်တော်တို့အိမ်ထောင်စုနဲ့မဝေတော့ဘဲနဲ့တူဦးကိုဘလောက်ဘလောက်ဆိုရင်းမှလေပနရက်ဆာအဲ့လိုမျိုးဆိုမှကျွန်တော်တို့ဆာအဲ့လိုဝေပေးတယ်လို့လို့ဆိုဒီဥယျာဉ်တွေကိုကျွန်တော်တို့ကကက်ကိုစားပြီးတန်ဆောင်နေတယ်ဘလောက်ထိကြမလဲတော့မပြောတတ်သေးထက်တိုးလာဖို့လည်းအချိန်ကြီးရှိတော့လေဒါတူလောလောဆယ်တော့ကျွန်တော်တို့အပြင်ကစိတ်ဆောင်နေကျွန်တော်ဆန်တော့ဘာလို့ရစ်ခါနေထောက်ထားပေးတယ်ပေါ့အတန်တန်ဆုံးပါလေ
ဟုတ်ကဲ့
အဲ့ဒါတို့တို့လာပြီးတူတူနေနေပါပါပေါ်စားကြတာပေါ့ဟုတ်ကဲ့ပ
ါဟုတ်ကဲ့ခင်ဗျာဆိုတော့အဲ့ဒီလိုမျိုးသူတို့ကိုပြီးဘူးဆန်အပါဝင်ပေါ့လေအဓိကတော့ဆန်ဖြစ်မှာပေါ့အဲ့ဒီဟာအတွက်ကိုရောကိုလောရလင်းတို့ကွန်ပဏီနေတဲ့ကဘယ်သူတွေကကိုလောရလင်းတို့ကိုအကူအညီပေးနေပါလဲ
ဟုတ်အကူအညီပေးတာကတော့ကျွန်တော်တို့ကြည်အဓိကတော့ဖြီးတွင်းပေါ့လေဖြီးတွင်းလေခုလောလောဆယ်ကြည့်တော့ကျွန်တော်တို့ဒီအသေးဖွဲဟောပေါ့အသေးဖွဲလို့ပြောမှာနည်းချင်းမှာအကူအညီရတယ်ပေါ့လေဒီအများကြီးတော့ရတာမရှိသေးဘူးပြန်ဖွဲ့စီရမှာပြေးတာမရှိသေးဘူးပေါ့ဒီလိုပဲကျွန်တော်တို့ဒီအနေချင်းနည်းနည်းနည်းနည်းရတဲ့ဟာတွေစူပါမီမှာဒီအနီနာတစ်ဝက်ကဒီကြောက်ထုဒေတာတစ်ဝက်မှာပဲရှာပြီးမှစုဝယ်ရတာပေါ့ဒီကျွန်တော်တို့ဒီအောက်ဖက်ကကြတော့တော်ပေးမတဲတော့ဒီအခြေခံစားတော့ကုံဆန်စီစားစီဝါပေါ့လေဆောင်ချင်ထောင်ကစားပေးမတဲတော့ဒီကျွန်တော်တို့ဒီကြောက်ထုဒေတာတစ်ဝက်မှာပဲလိုက်ပြီးရှာဖို့စုဆောင်ပြီးမှဟိုတန်းနိုင်ဆုံးချင်းပြောင်းစီစဉ်ဆောင်ရနေပါလားဟုတ်
တော့ပေးမတည်ဘူးဆိုတော့ကဘယ်လိုမျိုးဖြစ်နေတာလဲကိုလောကလေဘယ်လိုအခြေအနေဖြစ်နေတာလဲပေးမတည်ဘူးဆိုတော
့ပေးမတည်ဘူးဆိုတာကသူတို့ကဒီကျွန်တော်တို့ဒီပေါ့မျိုးပေါ့လေကျွန်တော်တို့ဒီပခုတ်ကူနဲ့ကြောက်ထူကြမှာရှိတဲ့မျိုးပေါ့ပေါ့မျိုးမှာဆိုတော့တရတော့ကိဆိုတာရှိတယ်အဲ့တရတော့ကိကနဲ့ကျွန်တော်တို့ဒီဆန်အခြေခံစားတော့ကောင်ပေါ့လေဆန်စီစားစေဝါဒီ sang chen dang long wa pay ma tay bu tu ro ga tu ro di chin ro wa bo de lo tu ro phyat le phyat chat lai da ba de phyat le phyat chat pi ga long wa pay ma tay ro da so ro ji san si sa yit kha chin ro di chaut thu data twai ma be di sha bi su sha pu su sang ya da ba le da li be di lo be sin pyan dau ya ro ye chi twat twat bu lo ma sin ma pye nai mu phin ni ga
so ro le shi ga ai lu long long de chin ni yo shi ba ya la
Leshima loan Laula, so the Connect the Bad Dosson Laut at the Oram, the Shisaka General to Luet and Mishaku Yaroma, Yishi is not in a room alone, Lama, Beloma, Melon Lama. Who ran a town shall love Shinavi, not take a let Dula Bushido. The Pido Legend of the Session Lara to Rolita Navy, Rolita Lavi Surole, the Yishima Beloma Simogina, and open at the General Chicken Satoko, see what is Rolita Katin Navy. ဟုတ်อืมဆိုတော့ကိုလောကလေညနေဆိုရင်ဒါသူတို့အတွက်ဘယ်လိုမျိုးထောက်ပံ့အကူအညီပေးဖို့အတွက်ဘယ်လိုလုပ်စီလုပ်ပေးစီကြမှာလဲโอเคခင်ဗျာကျွန်တော်တို့ကဒီကတော့ဒီပေါ်လေဒီကျွန်တော်တို့ဒီစစ်ဆောင်ပြည်သူတွေရဲ့ဒီအဓိကစာဝတ်နေရေးနဲ့ဒီစေဝါပေါ့ပြီးတော့နောက်တစ်ခွက်ကျွန်တော်တို့ပုံလင်းရာတီအချမ်းရောက်တော့မယ်ဆို အေးအေးအချမ်းဟိုအချမ်းနဲ့ဆလာအေးတန်ကဆလာခဲ့တယ်ဆိုလို့ဆိုတော့ကျွန်တော်တို့ဆောင်းလို့ပါလို့လဲနွေးထယ်လို့လဲလိုလာပြီဟိုလာလိုလာတာကိုတချို့အထူးရှင်ကထူးရှင်တယ်ဒါမဲ့ထူးရှင်တာကိုကျွန်တော်တို့ပေးလို့မရဘူးဖြစ်နေတယ်ဆိုတော့ဒီလမ်းကြောင်းလေးကိုပြန်ပွင့်ပေးမယ်ဆိုတော့တော်တော်လေးဆင်ပြေတယ်ဗျသူတို့စာဝတ်နေရတဲ့ကအင်းဒီကတော့လာ
လူနေတဲ့အကူအညီအတွက်ကိုအကူအညီပေးမဲ့အလှူရှင်တွေရှိတယ်ကိုအကူအညီပေးမဲ့အဖွဲ့အစည်းတွေရှိတယ်ဒါပေမဲ့ဒီအကူအညီတွေလာလို့မရအောင်ဟလာတိတ်ထားတဲ့အခြေအနေဖြစ်တဲ့အတွက်လိုအပ်ချက်ကပိုကြီးနေတာနောက်တစ်ခါပြတ်မဲ့ပြတ်လက်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပေါ့နော်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟောက်မှန်ပါခင်ဗျာမှန်ပါဆောက်တို့ဒီတွင်အဖွဲ့အစည်းပရိုက်တာအဖွဲ့အစည်း ဒီကဖွဲ့စည်းနေနေရတော့လောလောဆယ်ကြီးတော့မရှိသေးဘူးခင်ဗျာမရှိသေးဘူးကျွန်တော်တို့ဒီအတိကတော့ဖြေကျွမ်းပါလေဖြေတွင်းကကိုင်ရယ်ပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဖြေပါရောက်တဲ့ကျွန်တော်တို့ချင်းလူမျိုးလူမှုရေးဖွဲ့စည်းတွေပေါ့လေဒါမျိုးလေးတွေကလည်းဘာကကိုင်ရတာတော့ရှိတယ်ခင်ဗျာဟိုကြီးကြီးမားမားတော့မရှိသေးဘူးခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီဒေသဆိုင်ရာလက်ရှိအုပ
the cuckoo low beta, low bebu biola, muosibala.
Okay, Tamla, who lets you change it on Machide Kamazu? Let's change it to Nukakanawa, Kuni Pambura, Kuni Pambum, or Tampa Kiss and Metacu from your beta mu on Machide Kamia.
Go Loa Lenu, Loa and Niamayo. လွလွလပ်လပ်ဆိုတာအခက်အခဲမရှိပေါ့လေအကူအညီပေးဖို့အတွက်ဟလာနေရာချပေးဖို့ဦးနှလို့စံပေးဖို့ရိတ်ခါပေးဖို့စသည်အပြင်လိုအပ်တဲ့အကူအညီကိုကိုလိုအလီနုကော်မတီအနေနဲ့အကူအညီပေးရနေရာမှာရောအဆင်ပြေပြေးနိုင်ပါရဲ့လားအခက်အခဲတွေပါရောရှိပါလားဟုတ်ကဲ့ရှိပါတယ်ခင်ဗျာရှိတယ်မင်းဟိုဘာမို့ကျွန်တော်တို့ကဒီလိုမျိုးပေးတဲ့ချိန်မှာလေမနေ့ကကျွန်တော်တို့ကတနင်္လာနေ့ရက်တခါဆံဝေးပေးတော့ခုနကျွ
ကျွန်တော်တို့ကတော့ဒီအတင်ကကင်ပါဆစ်ဆောင်နေတဲ့ကျွန်တော်ကပြန်ဆောင်မယ်ဆိုမှဒီကက်နေရသဝူနေတဲ့ချိန်မှာတို့ဒီတို့တက်ကရောက်လာကြတယ်ဟောပါလေတို့ကတည်းကဒီစကားစားတက်ကပေါ့စကားစားတက်ကရုပ်တရားရောက်လာတယ်ရောက်လာပြီးကျွန်တော်တို့ကိုဒီလူစုခိုင်းနေပေါ့ကျွန်တော်တို့ကော်မတီအဖွဲ့ဝင်နေပါတယ်ဒီဆစ်ဆောင်နေပါတယ်ပေါ့ လူစုခိုင်းမိမှာကျွန်တော်တို့ဖုန်းတွေကိုယူလာယူပြီးမှသူတို့ဆစ်ဆေးတာပေါ့ဆစ်ဆေးပြီးသူတို့ကျွန်တော်တို့လူဝင်စင်းလုပ်ထားတဲ့ဟာသူတို့ကြည့်တယ်ကြည့်ပြီးဒီလူဝင်စင်းနဲ့တကယ်လက်ရှိရှိနဲ့လူနဲ့နာမည်စင်းတိုက်ပြီးခေါ်တယ်ပေါ့ဒီလိုမျိုးဆစ်ဆေးမှုတွေလောက်သွားတယ်ဒါမဲ့သူတို့ကိုရရန်ဆန်းဆန်းပြောတာဆိုတာပြီးတော့မရှိဘူးကောင်းကောင်းမွန်မွန်ပဲဆစ်ဆေးတယ်ဟိုကျွန်တော ဒီလိုလေကိုလိုပါလေအဲ့ဒါကတိလားဒီဟုတ်ကဲ့စကားစားဝတီကြောက်သူအမြောက်တက်ကပေါ့ခင်ဗျာအမြောက်တက်ကဒုရုပကဝါပေါ့လေဒုရုပကတော့အရာရှိဆိုလို့ဒီပိုကြီးအဆင့်နှစ်ယောက်ပါတယ်ပြီးတော့ เยตัพพะตะกะสะคันมูปาเลยปี้เย็นดีอะยาชีคันจัตตะอะยาชีคันจัตตะตาดีบ่ตาดีปาเลยโอเคครับตรุโลดเตยอยู่เยเจกก็บ่จองอะลุโลดเลยสรว่าย่อชินจาบาล่ะตรุโลดอยู่เยเจกก็ดูกันตรุกากวยยี้เจกก็ปาเลยเนี่ยทีนี้ล่ะไม่ดีแต่มันคงที่เผ็ดก็จะเอาลาโกตรงเลยมึงตรุเฟคแค่มาชินี่โลล่ะไม่ดีอะลุไม่ช่องตะเก็บซิซิดาโลดเช่นเนี่ยครับอ๋อสรุปแลชีชินนี่ก็ล่ะไม่จากินมา
ละเนี่ยยินตัวเมอีซีตัวเมลาเสชองนี่ตรุเอ็งเปลี่ยนลุยะเมสู่เดอะฉินนี่မျိုးยอกูล้อหะเลยบลูมั่นทาบาดะเลโอเคครับเนี่ยโอเคที่ล้อๆเสียที่တော့มะเลลောက်เตวุเสียอยู่กูอ่ะเนเน่တော့จ้าวเมตะพอเลยครับเนี่ยอืมไอ้หลอไอ้หลูจ้าวอู้เมสู่เดคะมั้นเจ็ดเนี่ยดูกูล้อหะเลยโนอกูญีเป้หน่ายบุอะตั่วก็ยอกูล้อหะเลยบลาอูที่
မျိုးလင်းကျဲကောင်းကောင်းရှိပါတယ်လေ။ဘာတွေများစိုးရင်စေရှိပါတယ်လေ။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။အတိကတော့ကျွန်တော်တို့ဒီဟာပေါ့လေ။ဆန်အခြေခံစားတောက်ကောင်ဆက်ပေးမတယ်မှာ။ဒါလေးတစ်ခုစိုးရင်တယ်။တာမင်မဲ့ဒီကျွန်တော်တို့ဒီနှစ်လပေါ့။ဒီဆက်နှစ်လပိုင်းတော့ကျွန်တော်တို့ဒီကြောက်ထုတ်နဲ့တဝက်ကသူတို့ဟာပေါ့ဒီဒီစပါးတွေစိုက်တာပါများရှိတယ်ဆိုတော့ဒီနှစ်လအတော်တွင်းက ဒီကျမ်းမာရေးကတိစေမကြီးတော့ဗောလေဒီခုဆက်ကျမ်းပါရောက်ကလေဖြစ်လာမှာလဲဆိုရင်ဒီအတွက်ကစေဝါအလုံးလုံးလောက်လာမရှိဘူးစေဝါကကျွန်တော်တို့ကဒီကြောက်ထုမျိုးပေါ်မှာအများကြီးလဲဝယ်လို့မရဘူးသူတို့ကဒီလူတူကိုနှစ်ပေါင်းပြင်ပေးမရောက်ဘူးဒီစေဆိုင်မျိုးပြောထားတယ်လို့ကျွန်တော်တို့သတင်းရတယ်ဗောလေပြီးတော့ဒီစေဆိုင်ဒီမှာလဲစေခဏခဏဝယ်တဲ့လူတွေတို့စောင့်ကြည့်တဲ့အနေအထားမျိုးရှိတယ်
တွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးပါဟုတ်ဟုတ
်ကိုကျော်ကျော်သိန်းဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာမင်းတက်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဥလောဟာလင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပ
ါဆရာနာသိန်းပြည်ရဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မဲ့ဥပဒေချမ်းတရားကိုအမေရိကန်အောက်လွှတ်တော်မှာတင်သွင်းလိုက်ပါတယ်အင်္ဂါနေ့ကအောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီမှာတင်သွင်းလိုက်တဲ့ဥပဒေချမ်းထဲမှာတော့ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချထားပြီးစစ်တပ်နဲ့စစ်ကောင်စီတမကပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထည့်သွင်းထားတာဖြစ်ပါတယ်။ Facebook နဲ့ Internet လူမှုကွန်ရက်ရဲ့အတွင်းရေးတွေကိုဝန်ထမ်းအောင်တူးကဖွင့်ချလိုက်ပြီးတဲ့နောက် American လွတ်တော်အမတ်တွေကုမ္ပဏီပေါ်ပြစ်တင်ပြောဆိုလာကြပါတယ်။ Facebook ကုမ္ပဏီရဲ့ Manager ဟော Francis Hogan ကကုမ္ပဏီရဲ့လုပ်ရက်တွေကြောင့်ငွေရွေးသူတွေနဲ့ဒီမိုကရေစီစနစ်ကိုထိခိုက်စေပြီးနိုင်ငံရေးသဘောထားကွဲလွဲမှုတွေကိုမီးထိုးပေးရရောက်နေတယ်လို့လွတ်တော်ကျမ်းစာပွဲမှာထွက်ဆိုထားခဲ့တာပါ။အင်္ဂါနေ့ကလွတ်တော်ကျမ်းစာပွဲမှာထွက်ဆိုရမှာလဲမြန်မာနိုင်ငံမှာ Facebook ကြောင့်ရိုက်ခတ်ခဲ့တဲ့အကြောင်းတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ Ethiopia နိုင်ငံကကုလသမဂ္ဂအကြီးအကဲအရာရှိ9ယောက်ကိုမကြာသေးခင်တုန်းကနှင်ထုတ်တဲ့လူရဲနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ဒီကနေ့ပေါ်ထူးနေ့လွန်ညွန်ကော်စီမှာအစည်းအကမ်းတင်ပြမှာဖြစ်ပါတယ်။ကုလသမဂ္ဂအကူအညီပေးဆိုင်ရာအရာရှိ9ယောက်ကို82နာရီအတွင်းနိုင်ငံကထွက်ခွာဖို့ Ethiopia ဝန်ကြီးချုပ်ကစက်တင်ဘာလ30ရက်နေ့မှာကြေညာခဲ့ပြီးတဲ့နောက်ဒရင်တစ်ပတ်မပြည့်ခင်မှာလွန်ညွန်ကော်စီဒုတိယအကြိမ်တွေ့ဆုံကြမှာပါ။အကူအညီပေးဆိုင်ရာကုလသမဂ္ဂအရာရှိတွေကိုနှင်ထုတ်တဲ့လူရဲဟာ Ethiopia နိုင်ငံမှာအခြေအနေတွေစိုးတဲ့ဆိုးလာနေတဲ့လမ်းကြောင်းကိုဥတီလာနေတဲ့နောက်ထပ်ခြေလှမ်းတရဖြစ်တဲ့ကြောင်းလဲလွန်ညွန်ကော်စီအစည်းအဝေးကျင်းပဖို့ကမကထလှုပ်ဆောခဲ့တဲ့အိုင်ယာလန်နိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးဂျယ်ရင်ဘိုင်နေစင်ကအင်္ဂါနေ့မှာတင်းတောက်တွေကိုပြောဆိုလိုက်ပါတယ်
။ကိုအောင်လွင်ဦးပါရှင်သတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီအထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိရေဒီယိုနဲ့ရုပ်သံမှာဖြစ်ဆက်တင်ဆက်မှာမို့စောင့်မျှော်နှာစင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darren Smith ပါရှင်ကျွန်မကအင်ဂျင်နီယာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနှာစင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အသွေအသွေးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
This program.